တိုက်ပွဲတွေရဲ့ရင်းနဲ့စစ်ဘေးအသင့်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်လှုပ်ရှားသူကချင်ကောင်းဆောင်၃ဦးကိုတပ်မတော်ကိုအကြီးအကျယ်ပြစ်အောင်ဆန္ဒပြခဲ့ကြရဲဆိုပြီးအတရေဖြစ်မှုပုံမှန်900နဲ့တရားဆက်ဆုခဲ့တဲ့မြောက်ပိုင်းတန်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးကိုတရားသူကြီးကဒီကနေ့စတင်စစ်ဆေးပါတယ်။တရားဆက်ဆုခံရသူကချင်အရေးလှုပ်ရှားသူတွေရဲ့ရှေ့နေတွေကတော့ဒုဗိုလ်မှူးကြီးရဲ့ဆွဲဆိုချက်တွေဟာမခိုင်လုံတဲ့အတွက်ပတ်လက်ပေးဖို့ရှောက်ထားကြပါတယ်။မြကြီးနားမြို့တရားရုံးမှာစစ်ဆေးနေတဲ့အမှုနောက်ဆုံးရအခြေအနေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောခွင်းကနေပြီးတော့ကချင်ငင်းရည်အတွက်လမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီတဲ့လှုပ်ရှားမှုမှာဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးဇော်ကျန်နဲ့ဒေါ်နံဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ကကျုံနဲ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးနောက်ပိုင်းလိုက်စစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကညာစတက်ကြီးပုံမှန်900အပရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကဆင့်ခေါ်တဲ့ပထမဒုတိယဂျုံဂျုံနေမှာတော့တရားစွဲဆိုခံရသူ၃ဦးကိုအာမခံပေးခဲ့ပြီးတော့ဒီကနေ့တတိယအကြိမ်မြောက်ထုတ်တဲ့ရုံးချိန်မှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကိုတရားသူကြီးကစတင်စစ်ဆေးခဲ့ပါတယ်။ဒုဗိုလ်မှူးကြီးဘက်ကတက်မတော်ကိုကိုစားပြုဆွဲဆိုတာမဟုတ်ဘဲတက်ကိုတိုက်ခါကြအောင်လှုံ့ဆော်နေတာတွေကိုတက်မတော်သားတယောက်အနေနဲ့ကန့်ကွက်တဲ့အနေနဲ့ဆွဲဆိုခဲ့တာဖြစ်ကြောင်းဖတ်ဆိုခဲ့တယ်လို့တရားရုံးမှာဒီကနေ့တွားရောက်ရင်ဆိုင်ခဲ့တဲ့တရားစွဲဆိုခံရသူတဦးဖြစ်တဲ့ဦးလမ်ဆောင်ကပြောပြပါတယ်
။ဟုတ်ကဲ့အဓိကတော့ဒီနေ့ကတော့ဒီကျွန်တော်တို့ဒီဆွေးဆူတဲ့တရားလုံးဒုတိယဘုံမူကြီးမြေမင်းဦးကိုကျွန်တော်တို့စစ်တာပါတော့ကျွန်တော်လုံးကောင်းနဲ့ကိုကြောက်ချက်၄ရောက်ရဲ့ရှင်းနေဥမှုဆိုင်သူကျွန်တော်တို့ဖြစ်တယ်ပြီးရင်ကျွန်တော်တို့ဒေါ်နောင်ဘူးအတွက်ကတော့ဇမတ်တော်ဒွဲဘူးအနေနဲ့အဓိကဖြစ်တာပါတော့တရားလုံးကိုဒီဘက်ကိုကျွန်တော်တို့ရှင်းနေတဲ့နင်းတဲ့အချိန်မှာတော့ဒီကတော့ဒီသမတော်ရဲ့တရားဝင်ညီသားလို့အမိန့်ဒီနဲ့ဆွေးဆူတာမဟုတ်ပဲနဲ့သမတော်ရဲ့အတည်ရဖြစ်တယ်ဆိုပြီးမှဒီဘက်ကလည်းသမတော်သားတယောက်နဲ့ဆွေးဆူတာဖြစ်တယ်ဆိုတဲ့ဟာလည်းဒီအဓိကဆက်ဆိုသွားပါမယ်ဒီနေ့အဓိကဆက်ဆိုချက်ဒီလိုကိုစစ်ကြည့်တဲ့နောက်ပိုင်းမှာကျွန်တော်တို့ရှင်းနေကြတော့ဒီအမှုကတော့လုံးဝစဉ်ထုံနဲ့မမြင်တော့ဘူးဒါကိုပါလက်ဖို့အတွက်ပြောဆိုရှောက်ထားတာပါနော်ဒါပေမဲ့တရားသူကြီးကဒါကိုလက်မခံတဲ့ပုံစံတော့ဖြစ်တာပါနော်ဆိုတော့အခုကျွန်တော်တို့ရဲ့ရှင်းနေကြတော့ဒီစစ်ကြည့်နဲ့တရားလက်တော်ဆုတ်ကိုကျွန်တော်ဒီအမှုဆေးဆက်ဖို့အတွက်ရှောက်တော်အပြင်းနဲ့လို့သူကတော့အဲ့လိုမျိုးပြောဆိုထားပါတယ်ကျွန်တော်တို့
အခုလိုမျိုးဒုတိယဗိုလ်မှူးကြီးဘက်ကဆွဲဆိုမှုတွေဟာမမှန်ကန်ကြောင်းနဲ့သူတို့အနေနဲ့ဒေသရင်းငြိမ်းချမ်းရေးနဲ့ဒုက္ခရောက်နေတဲ့ပြည်သူတွေကယ်တင်နိုင်ရေးငြိမ်းချမ်းချမ်းနဲ့ပဲလူလူကဆန္ဒပြခဲ့ကြတာဖြစ်လို့အမှုကိုဥရေချောင်းအရာဆက်ပြီးရင်ဆိုင်သွားကြမှာဖြစ်တယ်လို့လည်းတရားဆွဲဆိုခံရသူနောက်တဦးဖြစ်တဲ့ဦးဇော်ချက်ကပြောပါတယ်
တပ်တော်သားသူ့ရဲ့ကိုစားမပြုတ်တဲ့အတွက်ကြောင့်ဒါအမှန်ဆိုမလို့တင်လို့ထိုက်တဲ့မဆွဲတင်တဲ့ဒီနေ့ချက်ချင်းပလတ်တင်တဲ့အမှုတစ်ခုဖြစ်တယ်လို့ကျွန်တော်အညယူဆမိတယ်သူကကာကနာနာကွန်ကရစ်နဲ့ကိတဲ့ဟာကိုသူကရောနော်ပြီးမှရန်တမ်းပြီးမှသူတို့ဘာမှမလုပ်လို့ရတဲ့ဆိုတဲ့ပုံစံမျိုးနဲ့သူတို့လုံမဲ့ကြပုံစံအတိုင်းနဲ့လုပ်တယ်လို့ပဲကျွန်တော်ထင်နေကြအညယူတုံ့တက်တယ်ကျွန်တော်တော့
ဒီနေ့ကလူလူဆန္ဒထုတ်ဖော်နေသူတွေကိုအခုလိုပုံမှန်အမျိုးမျိုးတက်ပြီးတရားစွပ်စွနေတာကတော့တိုင်းရင်းဒေသကစည်ရေးပြဿနာနဲ့လူလူကြုံတွေ့နေရတဲ့ဒုက္ခတွေကိုအမှန်တကယ်ပြည်လဲအောင်ဖြေရှင်းနိုင်မယ်နည်းလမ်းမဟုတ်ဘူးလို့တရားဆွဲဆိုခံရသူတွေကပြောပါတယ
်အဓိကတော့ကျွန်တော်တို့ဟာစစ်တောင်ကျွန်တော်တို့အားလုံးဖြိတ်ခိုက်နေတဲ့ဒီလူတွေအားလုံးအတွက်မိသားစုတွေအားလုံးအပေါ်တက်ကြီးရဲ့ဟိုကလေးကြီးချင်းကိုယ်ကိုယ်ဆောင်ကအစပေါ့နော်အားလုံးရဲ့ဒီလူမျိုးရင်ဆိုင်နေရတဲ့ဆက်ဆက်တန်းတန်းတဲ့ဒီလူမျိုးဖက်ပြဲပြီးမှအန္တရာယ်ရှိနေတဲ့အနေအားကိုနိုင်ငံတော်အစိုးရကလည်းမြန်ဆုံးကြေတင်ပြီးမှမိရဲ့ဒီလူတွေကိုမြန်ဆုံးကြေတင်ဆောင်ရွက်ပေးပါဆိုတဲ့ဟာကျွန်တော်တို့ကဒါဒီနိုင်ငံတော်အစိုးရကိုကျွန်တော်တို့ကရင်းခန်းစွာဆန္ဒထုတ်ပေါ်တာပဲဘလို့ကမစော်ကားတဲ့ဟာမဟုတ်ပဲနဲ့ကျွန်တော်တို့ကဒါပြည်သူတွေကိုကြေတင်ပေးပါဆိုတဲ့ဟာပဲကျွန်တော်တို့ကဆန္ဒထုတ်ပေါ်တာပဲဒါဒီအပေါ်မှာဒီလူမျိုးတို့တမတော်ဘက်ကလည်းကျွန်တော်တို့ကိုဒီတစ်ဖက်ကပြောမယ်ဆိုရင်ဒါစိတ်သက်စစ်စင်ရဲ့ဒီချင်းချောက်တဲ့ပုံစံတရားဆွေးဆူမှုတွေကျွန်တော်တို့လှုပ်ဆောင်တာကတော့ကျွန်တော်တို့လည်းတော်တော်လေးကတော့ဒီဝန်နေမိတာပေါ့နော်တို့ဘက်ကလည်းကျွန်တော်တို့ကိုဒီလိုမျိုးတရားဆွေးဆူတာတွေဒီဆွဆွဲချက်တွေဟာကျွန်တော်တို့အပေါ်မှာခိုင်လုံကြီးကြမှုဘာမှမရှိဘဲနဲ့ကျွန်တော်တို့ကိုဒီလိုမျိုးဆွဆွဲပြီးမှတရားဆွေးဆူတာကတော့အခြေအနေကတော့ရှင်မပြေဘူးလို့ကျွန်တော်ပြောလို့ရတာပေါ့နော
်။ဦးလမ်ဆောင်ပြပြပေးသွားတာပါ။ဦးဇော်ချက်ကလည်
းပြည်မိနေတဲ့ဒုက္ခရောက်နေတဲ့သူတွေကိုပေးစေဖို့ကြိုးစားတဲ့အလီလီကြိုးစားမှနောက်ဆုံးကျမှအဲမရတဲ့အချိန်မှာကျွန်တော်တို့ကဒါမျိုးတေယုံငင်းထုတ်စီတင်နေမှလုတ်တဲ့လုတ်ရပေါ်မှာအဲကိုမ900တက်ပြီးမှစွဲတယ်ဆိုတော့ဒါတရားနာတမှုကလုံးဝမရှိဘူး။အဲကြောင့်ဒါမျိုးလုတ်တယ်ဆိုတော့လူတူးကြောက်ရဲ့ဒုလတ်ဆိုတာပြောဆိုပိုက်ခွင့်ဆိုတဲ့ဥစ္စာမှာတော်တော်လေးဖြိပါလာတဲ့အနေထားရောက်တယ်လို့ကျွန်တော်အရင်တုံ့တက်တယ်မှာ
။အခုလိုမျိုးကချင်ကောင်းဆောင်တို့ဦးကိုအတေးထက်မှုပုံမှန်900နဲ့တရားဆွဲဆိုထားတဲ့အမှုကိုတော့လာမယ့်ဂျော်လာ၄ရက်နေ့မှာထပ်မံရုံးချိန်သတ်မှတ်ထားပါတယ်။သူတို့ကိုဆွဲဆိုထားတဲ့ပုံမှန်900ကတော့မိသူမဆိုတခြားတဦးဦးကိုအတေးထက်မှုကျူးလွန်နေဆိုရင်ထိုသူကိုနှစ်နှစ်အထိထောင်ဒဏ်ဖြစ်စေ၊ငွေဒဏ်ဖြစ်စေ၊ပြစ်ဒဏ်နှစ်ရပ်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ရှင်။
မဆုမမရှင်